ပါကစ္စတန်ဝန်ကြီးဟောင်းနဝါဇ်ရှရစ်နဲ့သူ့ရဲ့နိုင်ငံရေးအမွေခံတမိဖြစ်သူမာရန်တို့ဒီပြည်နိုင်ငံကနေပါကစ္စတန်ရှေ့ပိုင်းလာဟိုးမြို့ကိုပြန်လာတဲ့လေရင်တောက်ကြွန်နေမှာဆိုက်ဆိုင်ခြင်းပါပဲအာဏာပိုင်တွေကဖမ်းနေပါတယ်။သူတို့ဥကိုအထူးလေရင်နဲ့ရော်ဝါပင်ဒီမျိုးကအဓိကအကျဉ်းထောင်ကိုပို့မယ်လို့တာဝန်ရှိသူတွေကပြောပါတယ်။အကြီးပြည့်ဆောက်ဆောင်မှုတက်ဖြည့်ရေးတရားရုံးကနေမကြာသေးငါးဆချမှတ်ထားတဲ့သူငယ်ချေရောမစ္စတာရှရစ်ကိုတောက်ပါကိုဖမ်းလိုက်တာပါ။ကျွန်တော်တို့တော့မှာတံမိုးကြီးရဲ့ပိုင်ဆိုင်ပစ္စည်းတွေဘယ်လိုရထားတယ်လဲဆိုတော့ကိုရှင်းပြဖို့ပြက်ွက်တယ်ဆိုပြီးသူတို့မျိုးစလုံးကိုမျက်ွယ်ထောင်တန်းဆယ်နှစ်စီချထားပါတယ်။အာရဘိုင်နေစီမှာဖမ်းမခံဘူးဆိုရင်မစ္စတာချိုရဲ့အနေနဲ့ဆုံးဖြတ်ချက်ကိုယူကံဝင်ခွင့်ရမှာမဟုတ်ဘူးလို့ဥပဒေရေးရာကြွမ်းကျင်သူတွေကပြောပါတယ်။ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးပြောကပါတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီးမစ္စတာချိုရဲ့ကတင်ချထားပါတယ်။